တာကြီးလေးမြို့အရှိချမ်းနာဟိုင်းလုံကျွာဘာမှာ2000ခုနှစ်ကတည်းကဆက်ရန်ရရနဲ့ရွှေတူးဖော်မှုစတင်ခဲ့တာလို့ Shan Human Rights Foundation အဖွဲ့ပြောရေးဆိုခွင့်ရှိသူ Yuin Lian Han က VOA ကိုပြောပါတယ်။ဒီရွှေတူးဖော်မှုကြောင့်ကျေးရွာနှစ်ရွာနှစ်ဆင်မိုးရသည့်ကာလမှာရွှွန်နော်ရေလွှမ်းမှုမှုခံစားနေရသလိုလယ်မြေအေက160ကျော်ပျက်စီးခဲ့တယ်လို့ပြောပါတယ်။
ဒီခိုက်ကြတော့ခြေရောင်နေရာမဟုတ်ခဲ့ပြီးဒီနားလုံးခြေရောင်မှာသူ့ပေါင်းအိမ်ချီ52အိမ်ဆောင်ဆိုရှိရချင်းအဲ့မှာ52အိမ်ဆောင်ဆိုမှာအိမ်ဆောင်ဆက်နဲ့ဆူရတော့တို့ပြောင်းပြီးထွက်သွားပြီနော်တို့ကအရင်ဆူဆူရရသုံးလို့မျိုးညနေရေဝင်လာတဲ့ခံစားနေရတော့တောင်လို့အဲ့ဒီဒီနေရာမီကတော့ဒီမတို့ဒီခြေရောင်နေရာပေါ့နော်ဒီမတို့ဒီနားဟိုင်းလုံးအဲနဲဝင်းမတော်ခြေရောင်ပေါ့နော်ဒီအေက168အေကပေါ့နော်ချက်စီချက်ရချင်းဟုတ်ကဲ့
ဆွန့်ပြစ်အညစ်အကြေးတွေကြောင့်တားငါးတွေတည်ဆုံးတာတောက်သုံးရည်ညဉ့်ညမ်းတာတွေနဲ့ဒေသခံတွေကျန်းမာရေးထိခိုက်ပြီးလယ်ယာတွေလုတ်ကင်စားတော့လို့မရပဲပျက်စီးကုန်တယ်လို့လည်းပြောပါတယ်
။ပူတာတော့ဒီမှာထောက်ခွန်များဒီစားသေးလို့ရှင်ရောအရင်ဒီဟိုကကျွန်တော်ဦးတန်းရွှေလို့ခက်ပြရတယ်လို့ဒီရွှေတူဖို့မျိုးတွေကစားခဲ့တယ်။အတိအကျတော့ဒီရွှေတူရဲ့နေရာနဲ့တော့ဒီလိုဒီရွှေနှောင်းတွေပေါ့နော်ကျွန်တော်တို့ဒီရွှေနှောင်းတွေထွက်တယ်အဲ့လုံးရချောင်းနေတိုင်းပါလာမှာဒီရင်နဲ့ရင်နဲ့ပြပါလာမှာဒီအိမ်တွေမှာမနော်ပြတော့ဒီလုံးကြီးကြီးရမြောက်တယ်မဟုတ်ဘူးအဲ့ချွင်လုံးနဲ့ပြရလုံးမှာအဲ့လိုဘာမှသွားလို့မရလာလို့မရဘာမှလုံလို့မရအောင်အိမ်လုံးအိမ်တွေပြတ်တယ်အဲ့လိုမျိုးရေကြီးကြီးအဲ့လိုမျိုးပြန်ဖြစ်ရလဲရှိရပါတော့စီရဆန်နေရတော့ဒီအဆန်ဆက်ပါတော့တို့မှန်နေတို့စာပြေနေတို့ဒီမျိုးတို့လက်မခံဘူးတို့ကန့်ကွက်ဖြစ်ရမျိုးတွေအနေနဲ့တို့ရှိချက်လောက်ခဲ့တယ်
ဒီလိုဆက်ရန်ရရနဲ့ရွှေတူးဖော်တဲ့လုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီတွေအပါအဝင်ပြည်ရင်းပြည်ပကုမ္ပဏီ20ခုလောက်လာရောက်လုပ်ကင်နေကြတာလို့လည်းပြောပါဗျ။ပြီးခဲ့တဲ့2019ခုနှစ်မှာရွှွန်နော်ရေလွမ်းတာခံနေရတဲ့အိမ်တော်စု52စုအနက်အိမ်တော်စု12စုကိုနေအိမ်အပေါ်မူတည်ပြီးထိုင်းဘက်ငွေ3000ခွဲကနေ6000ကျားရွှေတူးဖော်နေတဲ့ကုမ္ပဏီဘက်ကရောကြီးပေးပြီးပြောင်းရွှေ့ခဲ့ကြပါဗျ။2015ခုနှစ်အောက်တိုဘာလတုန်းကရွှေတူးဖော်တာကိုဦးဆောင်ကန့်ကွက်သူတဦးကိုစစ်တပ်ဘက်ကပြစ်ဒဏ်တာခံခဲ့ရတဲ့အတွက်ဒေသခံတွေကြောက်လန့်ပြီးကန့်ကွက်ဆန္ဒပြတာတွေနှဲသွားတဲ့အကြောင်းရှမ်းလူအခွင့်အရေးအဖွဲ့ကပြောပါရယ်။ရွှေတူးဖော်မှုလုပ်ငန်းစတင်ချိန်ကစပြီး2021ခုနှစ်စစ်တပ်အာဏာမသိမ်းခင်အထိစင်ဆက်မပြတ်ဒေသခံတွေကန့်ကွက်ဆန္ဒပြတာတွေသက်ဆိုင်ရာကိုတင်ပြတောင်းဆိုမှုတွေရှိခဲ့ပေမဲ့လက်ရှိအချိန်ထိထိထိရောက်ရောက်ဖြေရှင်းတာမျိုးမရှိဘူးလို့ Shan Human Rights Foundation အဖွဲ့ကဆိုပါတယ်။ကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့မပူးပေါင်းပဲတရားစာတဒူးဖော်မှုတွေရပ်တန့်ဖို့ Shan လူအခွင့်အရေးအဖွဲ့တောင်းဆိုထားပါတယ်ရှင်။